မုံရွာမြို့လုံကျုံရေးတင်းကျပ်စစ်ဆေးနေပြီးတချို့တရွာလုံးတင်းလျှောက်နေကြတာပါစကိုင်းတိုင်းမုံရွာမြို့တဲကစစ်ကောင်စီတပ်တွေလုံကျုံရင်အားတိုးပြီးနေရာတော်များများမှာသွာလာသူတွေကိုအခုရပိုင်းပို့ပြီးတားဆီးစစ်ဆေးနေတယ်လို့မြို့ကန်တွေကပြောပါတယ်မုံရွာခရိုင်တဲကလေစင်စံပြချေးရွာနဲ့တက်ကယ်ချင်းချေးရွာတွေမှာလည်းပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေမှုတွေမကြာမကြာလုပ စကိုင်းတိုင်းမုံရွာမြို့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပျောက်ကြားတိုက်ခိုက်မှုတွေလုပ်မယ်ဆိုတဲ့သတိပေးမှုတွေထွက်ပေါ်နေတဲ့အတွက်စစ်ကောင်စီတပ်ဖက်ကလုံခြုံရေးပို့ပြီးတော့တင်းကျပ်နေပါတယ်။အစကတည်းကလုံခြုံရေးအင်အားအများပြားချထားတဲ့မုံရွာမြို့တွေကလမ်းမတွေပေါ်မှာသွာလာနေသူအမျိုးသားတွေကိုပို့ပြီးတော့စစ်ဆေးနေတယ်လို့မုံရွာမြို့ခံအာကုကပြောပါတယ
်။မြို့ပေါ်အနေထားဒီနေ့အစစ်ဆေးကြရတဲ့ဟာကမနေ့ကကျွန်တော်တို့ဒီမုံရွာမြို့ရဲ့ပျောက်ကြားအဖွဲ့တွေကကျွန်တော်တို့တိုက်ခိုက်ခဲ့တာတွေသူတို့စာထုတ်ထားတယ်ရှိတယ်ဗျ။အဲ့ဒီအတွက်ကြောင့်စစ်ဆေးကြက်တယ်နောက်တစ်ခုကဒီကောင်လေးစမှုဇုံထဲမှာအဲ့ကောင်လေးအစည်းအဝေးလုပ်တယ်လို့ကျွန်တော်သတင်းရထားတယ်အဲ့ဒီအတွက်လည်းလုံခြုံရေးကိုတိုးပြီးချထားတယ်မှာပြီးတော့မနေ့ပိုင်းမှာလည်းကြေးမုံမှာမိုင်းဒီကောင်လေးအခြေကြီးမိသွားတယ်လို့ပြောတယ်အဲ့ဒါတွေတော့ပါမယ်ဗျသူတို့ကအခုကရှောင်းတခင်စစ်တပ်များတယ်ဗျနေရာအတီတကြီးမရှိဘူးခုနေဒီနေရာရောက်ပြီတနားရီဆိုနောက်တနေရာနောက်တနားရီလောက်ဆိုပြောင်းသွားတယ်အဲ့လိုပုံစံမျိုးတွေဗျများသောအားဖြင့်တော့ယောက်ျားလေးတွေကိုအဓိကထားဖြစ်တယ်ကျွန်တော်တက်တူးတွေစစ်တယ်ဖုန်းကိုဆစ်တယ်အဓိကဖုန်းကိုအဓိကထားဆစ်တယ်ဗ
ျစစ်ကောင်စီတပ်ဖွဲ့ဝင်တွေကမြို့ပေါ်ကလမ်းတွေမှာကင်းမုံချပြီးတော့ဆစ်ဆေးတာတွေလုပ်နေတယ်လို့ပြောပါတယ်မုံရွာမြို့ရဲ့မြို့တော်ခန်းမှာတော့စစ်ကောင်စီတပ်ကစခန်းချနေရာယူထားတယ်လို့တပ်ကတော်ကျောင်းဝင်းတွေထဲမှာလည်းတက်ဆွဲထားပါတယ်မြို့အဝင်အထွက်တွေမှာလည်းဆစ်ဆေးရေးဂိတ်တွေလုပ်ထားပါတယ
်ဆစ်ဆေးကတော့ကျွန်တော်တို့အခုချိန်ကစပြီးတော့တို့လက်ကုံမိုင်းထိလာတော့ကျွန်တော်တို့များမယ်နဲ့တူတယ်ဗျမလို့လဲဆိုတော့ကျွန်တော်တို့ဒီဖေဖော်ဝါရီ1ရက်နေ့မှာလည်းကျွန်တော်တို့သတင်းရထားတာရှိတယ်သူတို့တက်ထောက်ခံမွဲတွေပါရှိတယ်ပေါ့ဗျာနော်အဲ့တော့လုံခြုံရေးပိုင်းဆိုင်ရာတွေကိုသူတို့ပို့ပြီးတော့တင်းကျပ်လိုက်တယ်လို့ပဲကျွန်တော်တို့မြင်တယ်ဗျခုနောက်ပိုင်းမှာလည်းသူတို့ဒီကျွန်တော်တို့ဒီမောင်ကမျိုးဝပျောက်ကြားတွေကသူတို့ရဲ့ဒီစစ်ကောင်စီရဲ့ကျွန်တော်တို့အလိုတော်ပုံစံမျိုးဖြစ်နေတဲ့ဗန်တွေကိုလည်းကျွန်တော်တို့တိုက်ခိုက်တာတွေကလည်းမကြခဏဖြစ်နေတယ်အဲ့ဒီအတော့ကြောင့်မလို့သူတို့ကဒီလုံခြုံရေးကိုကျွန်တော်တို့အရင်အထက်ပို့ပြီးချထားတယ်ဗျ
မုံရွာမြို့ပြင်မှာရှိတဲ့လေစင်စံပြကြေးရွာနဲ့တက်ကဲချင်းကြေးရွာတွေမှာလည်းမနေ့ဇန်နဝါရီလ28ရက်နေ့ကစစ်ကောင်စီတပ်တွေကဝင်ရောက်ပြီးတော့ရှာဖွေရှင်းလင်းတဲ့အတွက်ရွာလုံးကျွတ်နီးပါးဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။တက်ကဲချင်းရွာအရှိတ်ဘက်မှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ဒေသခံရွာသားတဦးကပြောပါတယ်
။တို့မနေ့တုန်းကရင်းနှီးခါဝင်တဲ့လမ်းကျောရဲ့မလမ်းမကမ်းတနေရာနေပြီးတော့အဲ့လက်ချင်းမြောက်ကြမှာပေါ့နော်အဲ့ဒီကနေပြီးတော့ပြန်ဝင်လာတယ်ဝင်လာပြီးတဲ့ခါတော့တက်ကြဲချင်းအရှိတ်ဘက်ကိုသူဖြတ်သွားတယ်ပြလက်ချင်းကိုမဝင်သေးပဲနဲ့လေတက်ကြဲချင်းအရှိတ်ဘက်မှာအဲ့မှာ PDF စကန်လေးတစ်ခုဝင်းစီပြီးတော့ဗီးတွေရှို့သွားတယ်ပြဗီးရှို့ခံရတဲ့နေရာတော့၄ခုလောက်လို့ပြောတယ်ကွဉ္ညံတဲတွေရောရှို့သွားတယ်သူတို့ကရှို့သွားပြီးတဲ့ခါတော့တင်အဲ့မှာသူတို့ပြန်ပြီးတော့အဲ့ထွက်လာတဲ့အခါမှာပေါ့ဒီဘက်ကမိုင်းထောင်ထားတာတစ်ခုကိုသူတို့အဲ့တော့ကျိုးခလုတ်ဆိုင်မိရနဲ့တူအဲ့ဒီမှာမိုင်းကကွဲသွားတဲ့ခါသူတို့ပြစ်တော့တာပဲပြအဲ့ဒီပြစ်တဲ့ခါတော့တက်ကြချင်းဘက်က PDF တယောက်တော့ကြာသွားတယ်ဗျ။အဲ့ဒီနေသူတို့အိုက်မမပြစ်ခတ်နေတဲ့ခါတော့ကျွန်တော်တို့နောက်မှချန်တဲ့အင်အားလေပြင်ကနေပြီးတော့ခြေချင်းတွေရောကားတွေရောတွန့်နေပြီးတော့ဝင်လာတယ်ဗျ။ဝင်လာပြီးတဲ့ခါတော့ဒီလေပြင်ရွာထဲမှာတချို့အိမ်တွေကိုသူတို့ဖျက်ဆီးသွားတယ်။တချို့အိမ်တွေကိုတော့သူတို့အဲ့လေအိမ်ကတော့သူတို့စားပြီးပေါ့လေဒီဒီဟိုကဤသူပိုင်းသိမ့်နေဆိုပြီးတော့စားပြီးကတ်သွားတာရှိတယ်ဗျ။
အပြန်အလှန်ပြစ်ခတ်မှုတွေကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးသက်ဆုံးခဲ့ရပြီးတော့ဒေသခံကြေးရွာသားတချို့ကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ပြောပါတယ်
။ဒီစစ်မှဖမ်းသွားတဲ့လူကလည်းကျွန်တော်တို့အတိအကျတော့မသိရဘူး။အားလုံးပေါင်းယောက်ျားလျော်မိန်းကလေး၄ယောက်လောက်တော့ဖမ်းသွားတဲ့လူတွေပဲ။ကျွန်တော်တို့ရွာထဲတောင်မှတိတ်လူမဆုံသေးဘူးတခါထပ်ပြေးရတာပေါ့နော်။ရွာသူရွာသားတွေကတော့နှီးဆက်ရတယ်ရှောင်ကြတင်းကြတာပေါ့။ရွာတွေထဲမှာတော့လူကတော့မရှိသလောက်။တချို့ကတော့ကိုယ့်အိမ်တွေကိုပြန်ရန်လာကြည့်တဲ့လူကကြည့်တယ်ဒီကိုတလိမ့်ဆက်မွေးထားတဲ့အားလေးလည်းပြန်ကြည့်တယ်ပေါ့နော်။အဲ့မဲ့လူကတော့အကုန်အဆုံးမရှိဘူးပြတချို့ရွာထဲလမ်းတွေမှာဆိုခုနကျွန်တော်ရှောက်ကြည့်ရတော့မှ၆သွေးနေတယ်တလမ်းလုံးသွားတဲ့ခါလူကြောင်မတွေ့ရဘူးပ
ြမုံရွာခရိုင်ထဲကလေစင်စံပြကြေးရွာကိုဂျန်နရယ်လ၁၈ရက်နေ့ညနေပိုင်းတုန်းကလည်းစစ်ကောင်စီတပ်တွေဝင်ရောက်ပြီးတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်လူငယ်တချို့ကိုပစ်ခတ်ခဲ့လို့၄ဦးသေဆုံးခဲ့ပါတယ်အဲ့ဒီဘက်မှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားအပြန်အလှန်ပစ်ခတ်မှုတွေကမကြာခဏဖြစ်နေတာကြောင့်ရွာသူရွာသားတွေဟာဘေးလွရာကိုမကြာခဏဆိုသလိုထွက်ပြေးတိမ်းရှောင်နေကြရတာပါမုံရွာ၆ဦးလမ်းပိုင်းကိုဂျန်နရယ်လ၂၈ရက်နေ့ကနေစလို့ပြည်သူတွေအသွားအလာမလုပ်ကြဘို့မုံရွာမြို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကထုတ်ပြန်ထားပေမဲ့ဘာကြောင့်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူးရှင်
မဆုမပြပြခဲ့တာပါ